Indonesia ASEAN ဥက္ကဋ္ဌ ဖြစ် လာ တဲ့ အခါ မှာ စစ်ကောင်စီ ပေါ် မှာ ဖျား ပို့ ပြီး ပေး လာမယ် လို့ တချို့ က ယူဆ ကြ ပါတယ် ဒီ ပေါ် မှာ ဘယ်လို ချင်မြင် မိ ပါသလဲ
Indonesia ဥက္ကဋ္ဌ ဖြစ် လာ တဲ့ အခါ မှာ လူ တော်တော် များ များ အတွက် အသက် ဆရာ ကောင်း တဲ့ ကိစ္စ လို့ ဆို နိုင် ပါတယ် ဘာလို့ ဆိုတော့ အရင် Indonesia မတိုင်ခင် ဖြစ် ခဲ့ တဲ့ ဥက္ကဋ္ဌ တွေ က ASEAN ပေါ် မှာ သူတို့ က သိပ် ပြီး တော့ Indonesia လောက် အစိမ်းပါ ကြီးကြီး နဲ့ ဥစ္စာနိုင်မဲ့နိုင်ငံတွေမဟုတ်ဘူးဆိုပြီးတော့နှိုင်းယှဉ်ကြတာလေးရှိပါတယ်ဥပမာအဖြစ်မြန်မာမှာအာရာသိမ်းလောက်ဖြစ်ခဲ့တဲ့ဥက္ကဋ္ဌတွေဖြစ်တဲ့ကမ္ဘောဒီးယားတို့ဘရူနိုင်းတို့ဆိုလို့ရှိရင်သူတို့နိုင်ငံစနစ်တွေကိုနှိုင်းရရောက်အင်ဒိုနီးရှားလောက်လုံနိုင်ငံတွေနဲ့အနေအထားမှာမရှိတဲ့နိုင်ငံတွေဖြစ်ခဲ့ပါတယ်ဒါကြောင့်အင်ဒိုနီးရှားကြတော့တော်တော်လေးအခြေအနေကောင်းလာ ဖြစ်တယ်ဆိုပြီးတော့တွေ့ကြပါတယ်အင်ဒိုနီးရှားဘာလုပ်လဲမလဲဆိုတော့အတိအကျသူကမပြောသေးဘူးပေါ့လေတရားကိုယ်စားလှည့်မဲ့ဘာညာလုပ်နေရဲ့ဆိုတော့အင်ဒိုနီးရှားတကယ်ဘာလုပ်လဲမလဲဆိုတော့လမ်းစဉ်ကိုအတိအကျချပြပြီးတော့လုပ်မလုပ်ဆိုတော့စောင့်ကြည့်ပြီးတော့အဆုံးဖြတ်ပေးရပိုကောင်းမှထင်ပါတယ်အခုလောလောဆယ်မှာကတော့မျော်လင့်ချက်တစ်ပိုင်းတစ်စားနဲ့နေကြရအောင်မယ်လို့ယူဆပါတယ်
ဟုတ်ကဲ့ပါအဲ့တော့ဒီမှာအင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌဖြစ်လာတယ်။တစ်ခါမှကြတော့မလေးရှားဝန်ကြီးချုပ်အစ်စ်ကမြန်မာကိုပုံစံပြောင်းပြီးတော့ချဉ်းကပ်ဖို့အတွက်အပြင်းထန်ပြောလာတာရှိပါတယ်။အဲ့ဒီချက်နှစ်ချက်နဲ့ပြင်မဲ့တချို့ကမျှော်လင့်ချက်တွေပို့ပြီးတော့ထားလာတာလည်းတွေ့ရပါတယ်။ဒီပုံမှန်ရောဘယ်လိုသုံးသပ်မိပါသလဲ
။မလေးရှားကိစ္စကိုသိကြပြမယ်ဆိုရင်မလေးရှားလေဆန်းတင်းနေတာအခုမှမဟုတ်ပါဘူး။မြန်မာစစ်ကောင်စီအနာမသိငင်ကြရပဲမလေးရှားအတော်လေးလူရင်းညာဒုက္ခတွေတွေကိုနှိကွတဲ့အတွက်ကြောင့်ဆိုပြီးတော့မလေးရှားအတော်လေးတင်းတင်းမာမာပြောနေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့အခုအန်ရာအိဗရာဟင်ဝန်ကြီးဖြစ်လာတဲ့အခါမှာသူဟာတိုင်းပြည်ကနေပြီးထွက်ပြီးတော့ဒေသတွင်းမှာလည်းပဲသူအချိန်ကာလကိုတက်အောင်လုပ်ပြခြင်းတဲ့သဘောနဲ့ခီးရွေလှက်နေရဲဆိုပြီးတော့သုံးသပ်သူတို့ကအဲ့လိုတော့ရေးကြပါတယ်ဆိုတော့သူအဓိကပြောတဲ့နှစ်ချက်ကတော့ဘန်ကောက်ကိုရောက်တဲ့အခါမှာသူပြောခဲ့တာကတော့မြန်မာနိုင်ငံဟာအာဆီယံကိုဒေသတွင်းဒုက္ခပြည့်တဲ့အတွက်ကြောင့်ပြန်ဖွဲ့ရကာဗောက်ဒါပက်ထရိုပလေးရမယ်ဆိုတဲ့သဘောမျိုးပြောခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအစိုးရဘက်ကထိုင်းဘက်ကတစုံတရာတုံ့ပြန်တာလက်ခံတာကြိုးစားတာဘာမှမကြားပါဘူး။စိတ်ထိတ်နေနေတယ်ပေါ့လေဆိုတော့သိပြီးတော့ဘူရင်ကြားမှမတူပါဘူး။ကြားစရာလည်းအကြောင်းမရှိပါဘူး။ထိုင်းကတော့မြန်မာနဲ့နီးနီးကပ်ကပ်ဆက်ဆံနေတဲ့နိုင်ငံဖြစ်တယ်။တခါဦးနီဂျိုအိဗရာဟင်ဟာဖိလစ်ပိန်ရောက်တဲ့အခါမှာဖိလစ်ပိန်တက္ကသိုလ်မှာသူကမင်းကုန်းပြောတော့မြန်မာနိုင်ငံဟာအာဆီယံနဲ့မှာသိပ်ပြီးတော့ဒုက္ခပြနေတယ်သူတို့နိုင်ငံမှာမြန်မာနိုင်ငံကဒုက္ခတွေပေါင်း20ကျော်လောက်ရောက်နေပြီဖြစ်တယ်ဒါကြောင့်မြန်မာနိုင်ငံကိုချင်းကပ်ဖို့ဒီစစ်တစ်ခုရှာရမယ်ဆိုပြီးတော့ပြောပြန်ပါတယ်ဒီကိစ္စမှာလည်းဖိလစ်ပိန်ဘက်ကသိပ်ပြီးတော့ပြောတာမတွေ့ရသေးပါဘူးဆိုတော့ဒေရှားနဲ့အင်ဒိုနီးရှားနိုင်ငံလုံးရဲ့ပြောတာတွေကတော့အတက်စီအရောတောက်ပါတယ်စကားစံအနေနဲ့ပေါ့လေလက်တွေ့ဖြစ်မလာရင်တော့ကြံအမြောက်များဖြစ်သွားလိမ့်မလားမပြောတော့ဘူးညာစီခင်ဗျာ
အဲ့ဆရာပြောတဲ့သဘောရဆိုရင်ဒါတိတ်ပြီးတော့မျောလင်းလို့မရဘူးလို့ထင်တဲ့သဘောပါနော
်ဟုတ်ပါတယ်
ဆိုရင်ဘာကြောင့်မျောလင်းလို့မရဘူးလို့ဆရာအနေနဲ့ထင်ပါလေ
အဓိကကတော့မြန်မာစစ်တပ်ကနားထောင်မှာမဟုတ်ဘူးလေမြန်မာစစ်ကောင်စီကသူတို့သိမှဘီယူမဆိုင်တာဘာပြောပြောဘီယူမဆိုင်ဘူးဆိုပြီးနေလာခဲ့တာပဲအာဆီယံ5ချက်မြန်မာကလည်းဟာကောင်းတယ်ဒီတိုင်းလုပ်ကြပါဆိုပြီးတော့ဝိုင်းဝန်းတိုက်တွန်းကြတဲ့ဒီငွေကြေးမြန်မာစစ်ကောင်စီတခုမှမလိုက်နိုင်ဘူးအဲ့ဒါဆိုဘာမှဖြစ်စရာမရှိဘူးဆိုတော့သူကပြောတယ်မြန်မာစစ်ကောင်စီလိုပြောလို့မရဘူးခက်ကြမ်းကြမ်းကင်တွယ်ရမယ်ပြောတယ်ခက်ကြမ်းကြမ်းကင်တွယ်ဖို့ကလည်းအာဆီယံမှာကင်တွယ်နိုင်တဲ့အခြေချင်းအချက်လက်တွေနဲ့ပြည့်စုံရမယ်အခုသူ့မှာအကန့်အသတ်တွေအတားအဆီးရှိနေတယ်ပညာရှင်တွေသုံးသပ်သူတွေကလည်းလိုအပ်နေတယ်အာဆီယံမှာ consensusများသဘောတူဘုံသဘောတူညီရကြမှသာဆုံးဖြတ်ချက်ချနိုင်ရမယ်ဒုတိယတစ်ချက်က non interference အဖွဲ့ဝင်နိုင်ငံတွေပြည်တွင်းရေးကိုဝင်မဆွဲဘူးဆိုတဲ့ဟာဒီမူနှစ်ချက်ကညီစွမ်းနေတာပဲမြန်မာနိုင်ငံမှာဝင်မဆွဲရင်ဘယ်လိုမှပြောင်းလဲပြီးမှာမဟုတ်ဘူးတဲ့စစ်တပ်က Washington War College ကပမာဟာအစားရှိဘူးစားဘာပြောလဲဆိုတော့အခုနေနဲ့ချင်းကပ်ပြီးရလို့ပြောနေလို့ဘယ်တော့မှမရဘူးတဲ့ဘာကြောင့်လဲဆိုတော့သူတို့ကစစ်သက်ဆွေးနွေးခြင်းနဲ့ good will ဆနာသဘောရအမှန်မရှိဘူးသူတို့လိုချင်တာအာနာသူတို့လိုချင်တာအတိုက်ခံတွေကိုလုံးဝနှိကွတ်ချင်မှုပြလိုက်ဖို့ဖြစ်တယ်တဲ့ဆိုတော့သူတို့ကိုဒီလိုစကားနဲ့ပြောလို့မရဘူးခက်ကြမ်းကြမ်းကြိုက်မှဖြစ်မယ်လို့ဘမခအပူဇာကပြောနေသလိုထိုင်းကဘမခစီတီနာကလည်းအဲ့လိုပြောတာတွေ့ရပါတယ်သူတို့ရေးထားတာသုံးသပ်ချက်ဒီမှာပေါ့လေဆိုတော့ အဓိကမအောင်မြင်ရတာဒီနိုင်ငံရဲ့ပြောစကားဟာဘာလို့မထီအောင်နိုင်ဘူးလဲဆိုတော့အကြောင်းကတော့အဲ့ဒါပါပဲမျက်စိ
။ဒါဆိုရင်ဂျန်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရောဘလို့အနေထားရှိပါသလဲ
။ဂျန်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအများစုကတော့မြန်မာနိုင်ငံနဲ့နိုင်ငံရေးစနစ်ချင်းသိပ်ပြီးတော့သူမစားကိုမစားသူတို့ကနည်းနည်းစားတယ်ဆိုရင်တော့သူတို့ကအတိုက်ခံတွေကိုဒီကပ်ဖန်စီနှိစက်တာတွေမရှိဘူးဆိုတာပဲကွာတယ်လို့ပြောရပါလိမ့်မယ်။များသောအားဖြင့်သူတို့တွေကလည်းတကယ်ဒီမိုကရေစီကြားရရွေးကောက်တင်ဖြောက်ထားတဲ့အစိုးရလို့ပြောရခက်ပါတယ်။ထိုင်းဆိုပဲကြည့်ပါတော့မြန်မာအင်ဒီဂျင်သူတို့နာမည်စစ်တပ်ကအနာသိပြီးတော့ရသားဟိုဟိုပြီးဥပဒေနဲ့အတင်းတည်မြဲဖို့ကြိုးစားထားတဲ့အစိုးရလို့ပြောလို့ရပါတယ်။လာအိုဗီယက်နမ်ကမ်ဘောဒီးယားဒါတပါတီအထုတဲ့နိုင်ငံတွေသာဖြစ်ပါတယ်။ဘရူနိုင်းထူနီလောက်ပါပဲ။ဖိလစ်ပိန်ကလည်းပဲသမ္မတမာကိုစ်ကရွေးကောက်ပွဲအရတက်လာတာဟုတ်ပေမဲ့သူ့ဖေရဲ့ရေမကြီးကသူ့ပေါ်မှာထုနေတော့သူကဘလောက်ဖြစ်လာနိုင်မလဲဆိုတော့လေလူတွေကစောင့်ကြည့်နေကြတဲ့အခြေအနေရှိပါတယ်။ဆိုတော့သူတို့နိုင်ငံပါဒီလိုပြဿနာတွေရှိနေတော့သူတို့ဟာအင်ဒိုနီးရှားမလေးရှားတို့ပြောတဲ့အချိန်တက်တက်ကြောက်ကြောက်လိုက်လာပြီးတော့ဆောင်ရွက်နိုင်မလားဆိုတော့လည်းပဲအဓိကအခက်အခဲကြုံနေပါတယ်။အဲဒီအောင်မဖြစ်နိုင်ဘူးလို့စိတ်မကောင်းစွာနဲ့ဆက်နေကြတာဖြစ်ပါတယ်။
ကျွန်မဆရာဒီနေရာမှာတခုပြောချင်တာလေဒီအာဆီယံဥက္ကဋ္ဌဖြစ်နေတဲ့ဒီအင်ဒိုနီးရှားကသူကိုယ်တိုင်လဲဆရာမရှင်အောက်ကနေပြီးတော့ပြောင်းလဲလာတာပါဒီတော့သူအတွေ့အကြုံနဲ့ဆွေးဆောင်နိုင်တဲ့အလားလာရှိမယ်လို့ထင်ပါလားဆရာ
စိတ်ကောင်းတဲ့မိဘပါပဲအင်ဒိုနီးရှားရဲ့အတွေ့အကြုံကိုနမူနာယူသင့်တယ်ဆိုတာမြန်မာနိုင်ငံသူပထမဆိုရတဲ့လက်ထက်ကလေးကဒီနေ့တက်ကြတဲ့က2000ကျော်ပြောရင်ကလည်းအဲ့ဟာကိုနမူနာအဖြစ်လမ်းကြောင်းပေးခဲ့ရတဲ့ပညာရှင်တွေသုံးသပ်သူတွေအများကြီးပါအင်ဒိုနီးရှားမှာလို့လိုပဲလို့ဖွင့်သင်းတယ်ပါတီမမာသူတို့လည်းပဲအစတုန်းကတော့စစ်တပ်ကိုအထူးသဖြင့်အခုထိပေးထားတယ်တော့တဖြည်းဖြည်းချင်း phase out ဖယ်ထုတ်သွားမယ်နောက်ပြီးတော့လုံအောင်ရသစစ်မှန်တဲ့ဆိုရဖြစ်အောင်လုပ်မယ်အဲ့လိုပြောခဲ့ကြပါတယ်အခုအင်ဒိုနီးရှားမှာဂျိုဂိုဗီဒိုရာဆိုလို့ရှိရင်လုံအောင်ရသစစ်စစ်အဆိုရအဖြစ်ကိုရောက်ရှိနေပြီဖြစ်ပါတယ်ဒါကိုမြန်မာနိုင်ငံလည်းဖြစ်လာလိမ့်မယ်လို့ဖြစ်လာပါစေလို့တရားမျှော်လင့်ကြတယ်ဆိုတော့အဲ့ဒီသမ္မတဝီဒိုတို့ကလည်းပဲသူတို့နိုင်ငံမှာအပြောင်းလဲလှုပ်လာခဲ့တဲ့ဟာတွေ့ကြုံရင်းကျက်တဲ့စစ်ဖက်အကြီးအကဲတယောက်ကိုမြန်မာနိုင်ငံကိုဆွေးလွတ်မယ်ဆိုဆီစဉ်နေပါတယ်အဲ့ဒီဘယ်တော့ဆွေးလွတ်မလဲတကယ်တော့လက်ခံပါမလားဆိုတော့လည်းသိစံတရားရှိစီရနောက်တစ်ခုကဒီသမ္မတဝီဒိုတို့ဟာကမ္ဘာအင်အားကြီးနိုင်ငံ20ဖြစ်တဲ့ G20 အစည်းအဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပါတယ်ဆိုတော့အောင်မြင်ကျင်းပနိုင်ခဲ့တယ်လို့ကဘာကချီးကျူးကြတယ်။အများကြီးအမှတ်ပေးရပါတယ်။ဆိုတော့သူစီဒီအစင်လာကိုဆက်ပြီးတော့ထိမ့်ပြီးမြန်မာနိုင်ငံမှာလည်းအလားတူပြခဲ့လိမ့်မယ်လို့ပြောကြားရတယ်ရှိပါတယ်။အင်မတန်မျှော်လင့်ဇင်နာကိစ္စဖြစ်ပါတယ်။ဒါပေမဲ့အာဆီယံဥက္ကဋ္ဌစတက်ဟာတစ်နှစ်သာဖြစ်ပါတယ်မှချင်းမြန်မာနိုင်ငံရဲ့ပြဿနာကသိပြီးတော့တရှိကြံမြင့်လာခဲ့ပြီဖြစ်တဲ့ပြဿနာမျိုးစုံအဘယ်အစားဆွဲထုတ်ရမှမသိရဲ့စုကြုံလို့ဖြစ်နေပြီ။ဆိုတော့ဒီကိစ္စကိုသမ္မတဝီဒိုရိုရဲ့အာဆီယံဥက္ကဋ္ဌစတန်ကျန်တဲ့လာပိုင်းအတွင်းမှာဖြစ်စင်းနိုင်ရမလားဆိုတော့အင်တာမမဖြစ်နိုင်တဲ့ကိစ္စလို့ထင်ပါတယ်မျိုးစင
်။အခုအာဆီယံစုံကြီးစည်းဝေးပွဲတွေမှာစစ်ကောင်စီကိုမဖိတ်တော့ဘူးဆရာ။ဒီနိုင်ငံရေးနဲ့ပတ်သက်တဲ့စည်းဝေးပွဲတွေမှာတော့မှနိုင်ငံရေးရကိုစားမပြူတဲ့သူကိုပဲဖိတ်တာလည်းရှိပါတယ်။ဒီအာဆီယံအနေနဲ့ပေါ့နော်ဒီမှာနိုင်ငံပေါ်မှာဒီထက်ပိုပြီးတော့ဘာလို့လာနိုင်သေးရဲ့လို့ထင်ပါတယ်ဆရာဥပမာပေါ့မြန်မာကိုအာဆီယံဖွဲ့ဝင်ရနေပြီးတော့ရပ်ဆိုင်းလိုက်တာမျိုးရောဖြစ်လာနိုင်တယ်လို့ထင်ပါသလား
ပထမတစ်ခုကတီဝေးတွေမှာမြန်မာကိုမဖိတ်တော့တာမြန်မာကသိပူပုံမရပါဘူးအဲ့ဒီစားကမဖိတ်လည်းပဲအေးစေးပဲနာကြီးသက်သာတယ်ဆိုပြီးတော့မြန်မာစစ်ကောင်စီကအဲ့လိုမျိုးသဘောထားလာတာမရှိပါဘူးနောက်တစ်ခုကဖက်ထုတ်ပြစ်နိုင်လားဆိုတာစောစောကကျွန်တော်ပြောခဲ့တဲ့အတိုင်းပဲမလေးရှားဝန်ကြီးချုပ်အန်ဝါရီအီဗရာဟင်ကဒီကိစ္စကိုနည်းနည်းလမ်းကြောင်းနေပြီဖြစ်ပါတယ်ဘယ်သူမှလိုက်မလာသေးဘူးအခုချိန်ကြီးဆိုတော့အာဆီယံဒီဖက်ထုတ်ဖို့မပြောနဲ့အဲ့ဒီကိစ္စမှာဝင်ရောက်ဖြည့်ရှင်းဖို့ဆိုတာတော့မှ consensus အလုံးဘုံတဘောတူညီရမှဆုံးဖြတ်ရမယ်ဆိုတာအဖွဲ့ဝင်တိုင်းကကိုထုတ်ပြရအောင်ဆိုတာတော့ဘယ်လိုမှလွယ်လွယ်ကူကူသူတို့လက်ခံကြလိမ့်မယ်မဟုတ်ဘူးဒီလိုအစဉ်လာလည်းမရှိခဲ့ပါဘူ
းအဲ့လိုဆိုရင်တရုတ်ဘက်ကိုပို့ပြီးတော့တွန်းပို့လိုက်သလိုရောဖြစ်မသွားနိုင်လားဆရာ
တကယ်တော့တရုတ်မဲ့ပုံနီးစားသွားလေမှာဆိုလိုမြမအရေးကိုထဲထဲဝင်မကင်တွဲတာဘာလို့ပြောတာဟာမကင်တွဲခြင်းတဲ့နိုင်ငံတွေရဲ့ရမေရှားအကြောင်းပြချက်ပါမလို့ချင်လို့အကြောင်းပြနေတယ်လို့ပြောလို့ရပါတယ် ဆိုတော့တချို့ကသုံးသပ်ကြတယ်အဲတော့အာရှန်ဟာအဓိကတာဝန်ရှိတဲ့အဖွဲ့အစည်းဖြစ်ရတဲ့ဘာမှမတတ်နိုင်ပါလားလို့နိုင်ငံရေးဆုတ်ချခံရတာကလွတ်ကင်းအောင်သူလွတ်ပြတ်နေရတာဖြစ်လို့တော့ပြောရပါတယ
်ဟုတ်ကဲ့ပါဆရာအဲ့တော့ဒီလိုအခြေအနေမျိုးမှာအားလုံးရဲ့ရင်ထဲမှာရှိနေတဲ့အမေကုန်းပေါ့မြန်မာနိုင်ငံအတွက်မျှော်လင့်ခြင်းမရှိတော့ဘူးပါ
ဟုတ်ကဲ့အဲ့ဒီမိကုံကအားလုံးရင်ထဲမှာရှိတယ်ကျွန်တော်ရင်ထဲမှာလည်းရှိရမိကုံဖြစ်ပါတယ်များချင်းအမျိုးလင်းချက်ကတော့ထားရမှာပဲသို့သော်အဲ့ဒီမျိုးလင်းချက်ကနိုင်ငံသားကိုအောက်ကူလို့အာရှန်ကိုသော်လည်းကောင်းပြင်ပတနိုင်နိုင်ငံအနောက်နိုင်ငံကိုသော်လည်းကောင်းအောက်ကူပြီးတော့လုပ်လာလို့တော့မရပါဘူးအဲ့ဒါကိုပြည်တွင်းမှာပဲပြောင်းလဲနိုင်အောင်ဂျုံပန်ရမယ်ကျူပန်ရမယ်လို့ထင်ပါတယ်ချိန်ကြမယ်လို့ပဲကျွန်တော်ရဲ့ကြွညင်တဲ့လူတွေကိုမြစ်ကြည့်တော့လေအဲ့ဒီပုဂ္ဂိုလ်တွေကလည်းအဲ့လိုပဲပြောတယ်